ရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်မြို့နယ်ကြောက်ကူဒေသမှာစစ်ကောင်စီတပ်နဲ့ DPLA ခေါ်ဒနုအမျိုးသားလူမျိုးရေးတပ်မတော်အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ DNLA တပ်အန်အမျိုးသားလွတ်မြောက်ရေးတပ်မတော်သိမ်းယူထားတဲ့ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့ကိုတနင်္လာနေ့ကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါရှင်
။ရှမ်းပြည်တောင်ပိုင်းရဲဆောက်မြို့နယ်ကြောက်ကူဒေသမှာစစ်ကောင်စီတပ်နဲ့ DPLA ဒနုအမျိုးသားလွတ်မြောက်ရေးတပ်မတော်အကြားနိုဝင်ဘာလကုန်ကတည်းကတိုက်ပွဲတွေရက်ဆက်ဖြစ်နေခဲ့ပြီးဒီလဒုတိယပတ်မှာထပ်မံဖြစ်ပွားလာပါတယ်။DPLA ရဲ့ပြောရေးဆိုခွင့်ရှိသူကိုအမောင်ကလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေ VOE ကိုခုလိုပြောပါတယ်
။တိုက်ပွဲတော့မနေဖြစ်တယ်ဝင်လေကျွန်တော်တို့ဒီနေ့တော့ကျွန်တော်မပြရသေးဘူး။ဒီ၆ခုမြောက်တက်နာအနီးပေါ်လေအဒီနေရာမှာလေပြောမှန်းဒီ၆ခုရောနီးတော့ဒီမှာဖြစ်တယ်ဝင်လေဒီ၆ခုဖက်အင်အားဖြစ်လာတဲ့တက်တွေရှိတော့ဝင်လေနော်အဒီတက်တွေနဲ့ဖြစ်တာပေါ့အဓိကဖြစ်တာတော့ကျွန်တော်တို့ဝင်ပါ30ကတည်းကဖြစ်နေတာတော့နေတဲ့နေပါ့ကိုလေဒီတော့ဒီလောစင်တော့ရှင်းပြတဲ့အားလုံးလည်းဖြစ်တာ။အော်ဒီဆယ်နေတော့ကတော့ဝင်တွဲနေဒီဘုန်းစံလေးလုံးချက်ကူရတဝဲဒီမှာဘုန်းချတယ်ရှိရော။အော်ဒီတော့ခန့်နေထိခိုက်ကတော့မရှိဘူးလို့တော့တည်ထားတယ်ပေါ့
။ရက်ဆောင်မျိုးနဲ့ချက်ကူဒေတာဟာရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကိုဆက်သွယ်ထားတဲ့လမ်းပန်းဆက်သွယ်ရေးအချက်ချနေရာဖြစ်ပါတယ်။စစ်ကောင်စီနဲ့ DNLA တပ်အန်းအမျိုးသားလွတ်မြောက်ရေးတပ်အကြားလာနဲ့ချီတိုက်ပွဲဖြစ်ပွားနေတဲ့နောင်ချိုမြို့နယ်တောင်ခမ်းဒေသနဲ့ထိစပ်နေတဲ့ဒေသလည်းဖြစ်ပါတယ်။ကြောက်ကူဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာနောင်ချိုမြို့နယ်တောင်ခမ်းဘက်ကိုစစ်ကူပိုးတဲ့စစ်ကောင်စီစစ်ကြောင်းတွေကို DPLA ဒနုအမျိုးသားလွတ်မြောက်ရေးတပ်မတော်ကဖျက်တောက်တိုက်ခိုက်တာကြောင့်ပြင်းထန်နေရလို့ဒေသတွင်းအကြက်ခက်တွေကသုံးသပ်ပါတယ်။စစ်ကောင်စီတပ်ဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်တာတွေရှိတာကြောင့်ဒေသခံပြည်သူတွေအနေနဲ့စစ်ပွဲနဲ့ကင်းလွန်ရမှာရွှေပြောင်းနေစေလိုကြောင်းလဲကိုအမောင်ကတိုက်တွန်းပါတယ်
။ကျောက်ဒေသပြည်သူတွေအနေနဲ့ဆိုရင်တော့စစ်ပွဲနဲ့ဝေးတဲ့နေရာမှာလုံးလုံးချီချိုးနေရဖို့တော့ပြောလို့နေပြောမှာလက်နေကြီးတွေအခုလေရင်တွေလည်းတာနေဆိုတော့အဒီဟာတွေကိုပြည်ဆက်ဖို့ပေါ့လေ။
တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဒေသခံတော်တော်များများကတော့တောင်ရီမှာတွားရောက်တင်းရှောင်နေကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကြောက်ကူဒေသမှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းက TNL ထိန်းချုပ်ထားတဲ့ကြောင်မဲမျိုးကိုစစ်ကောင်စီဘက်တနင်္လာနေ့ကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာတော့လူအထိခိုက်မရှိကြောင်းကြောင်မဲမျိုးခန့်တယောက်ကပြောပါတယ်
။ပေါင်းချတာကဟိုပါ၊ဖြစ်ပြန်လဲချတာပါ၊ဖြစ်ပြန်တောင်ကုန်းပေါ်မှာချတာ။အဲ့ရက်ကတော့ပေါ်တော့အလားလဲချတဲ့နေရာအဲ့ဒီကြောင်ပေါ့။ဖုန်းရောင်းချင်းရှိတယ်ပေါ့။အဲ့ဒါဖုန်းရောင်းချင်းရှိတယ်။ဘာနဲ့ရချတာဆိုတာရကတော့ဟိုရှင်းပြရတယ်ဗါရှိပါဘူး။အဲ့ဒါလေးချတာ။
နယ်ရီကန်ဟာကြောင်မဲမျိုးတိုးဂိတ်အနီးမှာတည်ရှိတာလည်းဖြစ်ပါတယ် TNL ကဇန်နဝါရီလ12ရက်မှာကြာရောက်တဲ့62ကြိမ်မြောက်တန်အမျိုးသားတော်လှန်ရေးနေမှာမြန်မာပြည်တဝန်းရှိတော်လှန်ရေးအင်အားစုတွေနဲ့ပူးပေါင်းပြီးစစ်ကောင်စီကိုအပီးတိုင်ချိန်မုံတော်လှန်သွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ပြီးနောက်တရက်မှာစစ်ကောင်စီကကြောင်မဲမျိုးကိုဘုံကျဲတိုက်ခိုက်ခဲ့တာပါရှမ်းပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရပါဘူးဒီလနှစ်ဆန်းပိုင်းအတွင်းမှာပဲစစ်ကောင်စီကနေရာဒေသအတော်များများကိုလေကြောင်းကတိုက်ခိုက်တာတွေတိုးလှုပ်လာနေပါတယ်ဒီလ17ရက်ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းတိုက်ခိုက်မှုမှာလူ15ယောက်ခန့်သေဆုံးခဲ့တယ်လို့73ရက်နေ့ဖားကန်မြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှုမှာလူ10ယောက်လောက်သေဆုံးခဲ့ပါတယ်ဒီလ10ရက်နေ့ကရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောင်နီမော်ရွာတိုက်ခိုက်မှုမှာအရက်သား40ကျော်သေဆုံးခဲ့ပြီး17ရက်နေ့ကြောက်တော်မြို့တိုက်ခိုက်မှုမှာတော့အရက်သား10ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ